တောင်ကိုရီးယားသမ္မတပတ်ကွန်ဟေဟာသူနဲ့ရင်းနှီးသူတူကိုအရေးကြီးတဲ့အစိုးရပွဲတွေမှာပါဝင်ပတ်သက်ခွင့်ပေးခဲ့တယ်ဆိုပြီးဆွဆွဲခံရပါတယ်။အစိုးရဝန်ထမ်းတူမဟုတ်တဲ့ Miss Choi Soon Sil ကို Miss Park Geun Hye ကသူပြောမဲ့မိန့်ခွန်းတွေကိုအရင်ဆုံးတိပြတ်ခွင့်ပြုခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်လာပြီးနောက်သမ္မတရာထူးကနှုတ်ထွက်ပေးဖို့တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။ဒီချိန်မှာပဲသူ့ဘော်လူလူရဲ့ထောက်ခံမှုကျဆင်းသွားပါတယ်။ဂျပန်မြောက်ကိုရီးယားအရေးအပါဝင်လူဝဲမတန်တွေကိုလည်း Miss Choi လက်ခံရရှိခဲ့တယ်လို့ဆိုပါတယ်။သမ္မတတက်တန်တနစ်ကျော်ရာကျန်တော့တဲ့ Miss Park ဟာတိကိစ္ဆာနဲ့ပတ်သက်ပြီးတော့တောင်းမစကားပြောခဲ့တယ်လို့တာဝန်ကိုတော့ဆက်လက်ထမ်းဆောင်သွားမယ်လို့ဂရီတူပြောဆိုပါရယ်တမရပတ်ကွန်ဟေပေါ်လွန်မွန်နိုင်စွာရှိတယ်ဆိုတဲ့အချက်ကိုအသုံးချပြီး Miss Choi ကသူ့ရဲ့လူမှုကူညီရေးအဖွဲ့နှစ်ဖွဲ့ကိုအလူငွေတွေထည့်ဝင်ကြဖို့ကုမ္ပဏီတွေကိုစီယုံခဲ့တယ်ဆိုပြီးသတင်းတွေမှာဖော်ပြပါရယ်နောက်ပြီး Miss Choi ဟာအဲ့ဒီလူမှုကူညီရေးအဖွဲ့တွေကိုသူ့ကိုချိုးစီပွားအတွက်အသုံးချခဲ့တယ်လို့လည်းသတင်းတွေကဆိုပါရယ်တမရပတ်ကွန်ဟေပေါ်လွန်မွန်ထားနိုင်တယ်ဆိုတဲ့သတင်းတွေစက်တင်ဘာလမှာပထမဆုံးထွက်ပေါ်လာကြတဲ့က Miss Choi ဟာဂျာမနီနိုင်ငံမှာနေထိုင်နေတာဖြစ်ပြီးစုံစမ်းစစ်ဆေးခံမှုတောင်ကိုရီးယားကိုပြန်လာဖို့ဆန္ဒရှိနေတယ်လို့သူရဲ့ရှင်းလင်းကပြောပါရယ်